မိတ်ဆွေများအားလုံးမင်္ဂလာပါပျော်ရွှင်သောနေ့သစ်လေးဖြစ်ပါစေလို့ဆုတောင်းဆန္ဒပြုလိုက်ပါတယ်ဒီနေ့ဖော်ပြမယ့်အကြောင်းအရာလေးကတော့တိခါရောရဆရာဆိုင်မျိုးမင့်ရေးသားထားတဲ့အကြောင်းအရာလေးပဲဖြစ်ပါတယ်တလောကအတင်းသားတယောက်ရဲ့အိမ်မှာအိမ်လဲဝှပြုစည်းဝေးသွားရင်မျက်စိကနိုင်ရံမှာမြေဖြူနဲ့ရေးထားတဲ့အစာသားလေးကိုတတိထားပြုမိလိုက်တယ်သူတို့ရေးထားတာမဟုတ်ပဲသူတို့ထက်အရင်အိမ်ငါးနေသွားတဲ့သူတွေရေးထားတဲ့စာသားလေးဖြစ်တယ်ဆိုတာနောက်မှသိရတယ်စာသားလေးကတော့သုံးချောင်းတည်းပါတစ်ဘယ်တော့မှနောင်တမရနဲ့လမ်းလျှောက်ရင်တော့နောက်ပြန်မကြည့်နဲ့နှစ်ကြွက်ရောင်းရန်ရှိသည်တကောင်တကြက်သုံးမကောင်းရင်ကင်းအောင်နေကင်းအောင်မနေနိုင်ရင်ကောင်းအောင်နေပါဆိုတဲ့စာသားလေးတွေပါချီတုံးကတော့အမတ်တမဲချီလိုက်ပေမဲ့မြင်သွားမှအလေးနဲ့အတိတ်တစ်ခုချက်ချင်းဝင်လာတယ်။ဒီစာသားလေးတွေဟာတကယ်တော့ဆိုယိုးစကားလည်းဖြစ်မယ်။အားပေးစကားလည်းဖြစ်မယ်။ဒါပေမဲ့ယုံကြည်သူဆိုတာဆိုယိုးစကားတွေနဲ့အသက်ရှင်ရတာမဟုတ်ဘူး။နှုတ်ကပတ်တော်နဲ့သာအသက်ရှင်ရတာပါ။နှုတ်ကပတ်တော်နဲ့သာဆင်ခြင်တည်ဆောက်သွားလာရတာပါ။ဒါကြောင့်လဲခရစ်တော်ကလူသည်မုံအားဖြင့်အသက်မရှင်ဖျားစကားအားဖြင့်သာအသက်ရှင်ရမည်လို့ပြောခဲ့တာမဟုတ်ပါလား။ကောင်းပါပြီ။ဒီ၃ချက်ထဲကနံပါတ်၁တစ်ချက်ကိုဆင်ခြင်ကြည့်ရအောင်။၁ဘယ်တော့မှနောင်တမရနဲ့လမ်းလျှောက်ရင်တော့နောက်ပြန်မလဲနဲ့ဆိုတဲ့အားပေးစကားကတစ်ဖက်ကကြည့်ရင်ရဲရဲလျှောက်ရဲရဲဖောက်ရဲရဲသွေးဖို့အားပေးနေပေမဲ့နှုတ်ကပတ်တော်နဲ့ဆင်ခြင်လိုက်ရင်ဒီခံယူချက်ဒီအသွေးခေါ်ဒီတွင်တင်ချက်ဟာကြောက်စရာပါလားဆိုတာတွေ့လာလိမ့်မယ်ဒီကနေ့နှုတ်ကပတ်တော်ကနောင်တရဖို့တွင်တင်နေတယ်ကိုယ်အသက်တာမှာနောင်တရခြင်းဟာအရေးကြီးတယ်ကိုယ်လျှောက်နေတဲ့လမ်းကိုအမြဲစစ်ဆေးနေဖို့လိုတယ်နောင်တမရတဲ့အသက်တာဟာအဆုံးမရှိပျက်စီးခြင်းနဲ့ရောက်ပြီးနောင်တရချင်းကတော့ဖခင်ရဲ့ကျေးဇူးတော်ကိုအတန်းအဆမရှိခံစားစေတယ်။ဒါကြောင့်ငါတို့သည်ကိုလိုက်သောလမ်းတို့ကိုစစ်ကြောစုံစမ်း၍ထာဝရဘုရားထံတော်သို့ပြန်သွားကြကုန်အံ့လို့ပရောဖက်ယေရမိကယေရမိမိသားစကားအခန်းကြီး3အငယ်40မှာဖော်ပြခဲ့ပါတယ်။မိတ်ဆွေတင်လိုက်နေတဲ့လမ်းသင်အသက်ရှင်နေတဲ့လမ်းကိုစစ်ကြောပါစုံစမ်းပါစူးစမ်းပါလမ်းမကိုလိုက်မိနေရင်ချက်ချင်းပဲဘုရားသခင်ထံပြန်လှည့်ပါအဲ့ဒါနောင်တရချင်းအမှန်ဖြစ်ပါတယ်မှန်သောနောင်တကအသစ်တဖန်အောင်မြင်ခြင်းကိုပေးပါတယ်နှစ်ကြွက်ရောင်းရန်ရှိသည့်တကောင်တကြက်ထိုင်းနိုင်ငံမှာကြက်ငွေမသုံးပါဘူးသို့တော်မြန်မာနိုင်ငံမှာဆွဲလာတဲ့အဆွဲကမြင်လာတဲ့အမြင်ကထိုင်းနိုင်ငံရောက်တည်တိုင်အောင်ကြွက်တကောင်တစ်ချက်ဖြစ်နေတုံးပဲဒါကအဆွဲပါအဆွဲဆိုတာနေရာတည်တပြောင်းတာတော့ချွတ်ဖို့အတော်ခက်ပါလားဆိုတာကိုတတိပြုမိပါတယ်လောကအဆွဲအယူဝါဒအဆွဲအသွေးခေါ်အဆွဲရိုးရရင်ကျေးမှုအဆွဲလူမျိုးအဆွဲထုံတန်းစင်လာအဆွဲတွေဖျားသားသမီးအဖြစ်ပြောင်းလဲသွားတာတောင်နှုတ်ကပတ်တော်နဲ့မတည်ရင်နှုတ်ကပတ်တော်နဲ့မချွတ်ရင်မချွတ်နိုင်ပါချွတ်ဖို့အတော်ခက်တဲ့အစွန်းအထင်းတစ်ခုပါလားဆိုတာကိုတတိပြုဖို့ဖြစ်ပါတယ်နောက်တစ်ချက်ကဒီဇာသားလေးကမိမိကိုယ်ကိုနှစ်သိမ့်ခြင်းသာမိမိကိုယ်ကိုလဲ့ဖျားခြင်းများသာဖြစ်ပါတယ်မြန်မာနိုင်ငံကကြွက်လဲစာမဖတ်တတ်တယ်လို့ထိုင်းနိုင်ငံကကြွက်လဲစာမဖတ်တာတော့သိချပါတယ်။ပူဆိုးတာကထိုင်းကြွက်တွေကမြန်မာစာနဲ့ရေးထားတော့ထိုင်းကြွက်တွေကရည်တာပေါ့။ဒီလိုရေးလိုက်ရင်ကြွက်တွေကြောက်ပြီးမလာရဲတော့ဘူး။ကြွက်တွေရှားသွားလိမ့်မယ်လို့ဘယ်ညံကြီးရှင်ကအစပြုတ်ခဲ့တယ်လဲတော့မသိပါဘူး။ဒါပေမဲ့ဟုတ်တယ်ဟာအဲ့လိုရေးလိုက်တဲ့နေ့ကစပြီးကျွတ်တွင်နေရတဲ့အစသဖြင့်ပြောတဲ့လူတွေလည်းမနှဲပါဘူးအမှန်တော့ဒါကလက်စားမှုတစ်ခုပါကျွတ်ကိုမနှိမ်နှင်းနိုင်တော့ကိုယ်စိတ်ကိုနှိမ်နှင်းလိုက်တဲ့သဘောပါပဲကိုကိုကိုပြန်လက်စားလိုက်တာပါပဲဒီလိုပါပဲလူတွေကကိုကိုကိုမချိုးနှိမ်နိုင်တဲ့အခါကိုကိုကိုပြန်လက်စားလိုက်တယ်ကျွန်တော်ကဖះเจ้าနာမရောက်တာအိမ်မှာဆုတောင်းဖြစ်တယ်ဗျစံစာတာမဖတ်ဖြစ်တာဖះနဲ့တော့နေ့တိုင်းစကားပြောရဲဗျအ အရက်သာတောက်နေတာသူတပားကိုဘယ်တော့မှပြဿနာမရှာဘူးဗျဒါတွေကကိုယ့်အသက်တာထဲကမကောင်းတဲ့အရာအကျိုးမရှိတဲ့အရာတွေကိုမစွန့်လွတ်နိုင်လို့စွန့်လွတ်ဖို့မတတ်နိုင်တဲ့အဆုံးကြံဖန်ပြီးကိုယ့်ကိုယ်ကိုပြန်လှည့်စားရင်ကျေနပ်နေတာမျိုးပါကိုအပြစ်မရှိဟုငါတို့သည်ဆိုရင်ကိုလဲ့ပြားကြ၏ငါတို့သည်တစ္ဆာတရားမရှိတိတ်ရောခံကြည်တဲ့အငယ်ရှိမိတ်ဆွေကိုလဲ့ပြားချင်းကင်းပြီးကိုအပြစ်အတွက်ဖော်ပြဝန်ချတောင်းပန်လိုက်ပါကိုအပြစ်များကိုဖော်ပြတောင်းပန်ရင်ငါတို့အပြစ်များကိုလွတ်၍ဒုစရိုက်ရှိသည်များနှင့်ကင်းစင်စေခြင်းကဘုရားသခင်သည်တစ္ဆာနှင့်၎င်းဖြောင့်မတ်ခြင်းတရားနှင့်၎င်းပြည့်စုံတော်မူ၏တိယောခန်းကြီးသည့်အငယ်ရှိမှကို3မကောင်းရင်ကင်းအောင်နေကင်းအောင်မနေနိုင်ရင်ကောင်းအောင်နေဆိုတဲ့စကားပါပဲကင်းအောင်လည်းမနေနိုင်ကောင်းအောင်လည်းမနေနိုင်ရင်တော့ငါအဆိုးမဆိုးနဲ့ဆိုတဲ့အတိတ်ပဲများလားမသိပါဘူးဘာနဲ့တူတယ်လဲဆိုတော့တင်ကောင်းရင်ကျွန်ုပ်မဆိုးပါဆိုတဲ့စကားနဲ့ခက်စင်စင်ပါပဲတင်မကောင်းရင်တော့ကျွန်ုပ်ဆိုးရလိမ့်မယ်ဆိုတော့ခက်ပြက်ပြက်စိန်ခေါ်လိုက်တယ်လို့ပါပဲဒါပေမဲ့ယုံကြည်သူဆိုတာဒီတဘောတွေရှိဖို့မဟုတ်ပါဘူးအဆိုးအားဖြင့်အရှုံးမခံနဲ့အကောင်းအားဖြင့်အဆိုးကိုနိုင်လို့လို့နှုတ်ကပတ်တော်ကတုံ့တင်ထားပါတယ်သူဆိုတိုင်းကိုလိုက်ဆိုးဖို့မဟုတ်ပါဘူးသူရဲ့အဆိုးကိုကိုရဲ့အကောင်းအားဖြင့်အနိုင်ယူမယ်ခရစ်တော်ကယန္တူကိုချစ်လို့အနိုင်ကျင့်ပြီးအင်းကြီးတစ်ထည့်ချွတ်ရင်နောက်တစ်ထည့်ပေးရမယ်အနိုင်ကျင့်ပြီးခရီးတစ်တိုင်သွားခိုင်းရင်နောက်တစ်တိုင်သွားပေးမယ်ပါတစ်ဖက်ကိုရိုက်ရင်နောက်တစ်ဖက်ကိုလှည့်ပေးမယ်ဒါကမေတ္တာတရားတွေဖြစ်တယ်လောကကိုအောင်ခြင်းတရားတွေဖြစ်တယ်ခရစ်တော်ကိုယ်တိုင်ဒီမေတ္တာနဲ့လောကကိုအောင်ခဲ့တယ်လို့ကျွန်ုပ်တို့လည်းခရစ်တော်အားဖြင့်လောကကိုအနိုင်ယူဖို့ဖြစ်တယ်ချစ်တော်မိတ်ဆွေယုံကြည်သူဟာလောကနိယာမတွေလောကဩဝါဒတွေလောကအသွေးခေါ်တွေနဲ့အသက်ရှင်ဖို့ထက်ဖျားစကားနဲ့အသက်ရှင်ဖို့သာဖြစ်တယ်ဆိုဆုံးမစကားရင်းနဲ့အသက်ရှင်ဖို့ထက်နှုတ်ကပတ်တော်ရဲ့အဆုံးအမနဲ့သာအသက်ရှင်ဖို့ဖြစ်ပါတယ်လူအသွေးသားလူညံနဲ့ဆင်ခြင်သွေးခေါ်သည်များဟာမန္တလူရှိပေမဲ့အဆုံးမှာတေချင်းတို့ပို့တော်လန်းတာဖြစ်ပါတယ်လူထင်ရင်ကတင်ရွှေနန်းလို့ပြောပေမဲ့တကယ်တော့လူအထင်ဟာအထင်ပါပဲလူအထင်ဟာအဆုံးမှာတေချင်းပါပဲဒါကြောင့်ဖရာရဲ့နှုတ်ကပတ်တော်ကိုသာအမိပြုပါဖရာသခင်သည်အချိန်တိုင်းမှာကောင်းမြတ်တော်မူ၏ဟာလေလုယာ
Yeah, yeah, yeah.